Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အသံရ2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညဖက်9နာရီနေ့10နိုင်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3058အပြင်လိုင်းလမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီနေ့ကိုတာဝန်ယူတင်ဆက်သွားမှာပါ
။အနည်းခက်သိကြီးကြပါစေဗျာ။နောက်ဆုံးပြတနင်္ဂနွေကိုကြိုးရနိုင်တဲ့ကျွန်တော်တပေါင်းသားတို့ကတင်ပြကြပါမှာပါ။အလစ်ဘတ်ပြည်မာကြီးရဲ့စာပဒခန်းနာကိုတယောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတခရော်ဂျိလ်ဘိုင်ဒန်တို့ဟာလန်ဒန်မြို့ကိုရောက်ရှိနေပါပြီ။ပြည်ထောင်စုမြန်မာကြီးကွန်လွန်သွားတဲ့အချိန်မှာကိုလိုနီစနစ်ရဲ့ဒဏ်အမျိုးမျိုးခံခဲ့ရတဲ့အတွက်တောင်းဆိုတဲ့အမျိုးမျိုးတွေကယခင်ကိုလိုနီနိုင်ငံတချို့နဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတချို့မှာထွက်ပေါ်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးကြီးတွေခဏခဏကြားရောက်နေတဲ့အတွက်တလတော်မရှိသေးတဲ့အချိန်တွေမှာစရုပ်ဒကျင်းဖြစ်မြန်မာသားမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဌာနကဒီကနေ့စစ်ခေါ်သတိပေးလိုက်ပါတယ်နားလည်ရေ
ကောင်းပါပါရှင်အာနာတိန်အုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကရှင်းနှစ်ထဲရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာဘယ်လိုရှင်းနိုင်ပါသလဲ
ဖျံဖျားဖြစ်မလားအပြည်သူတွေဘယ်လောက်စိတ်ဝင်စားမှုရှိမလဲအနေရဒေသဘယ်လောက်ကိုလုံနိုင်မလဲရွေးကောက်ပွဲလုပ်တဲ့အချိန်ခါမှာအနေနဲ့တည်ငြိမ်မှုကဘယ်လိုရှိမလဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော်
အဖြစ်အဆုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကပ်ရောဂါကရေကြောင့်အလုပ်လက်မဲ့ဖြစ်နေကြတဲ့ထိုင်းနိုင်ငံကဘာလက်ခီးသွားလုပ်ငန်းကဆင်းရဲအကြောင်းကိုလည်းရှုစားနာဆင်ရမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့ကဘာမြန်မာမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရရနိုင်တို့ပြောပြပေးပါရှင်။
အလစ်ဘတ်ပြည်မာကြီးရဲ့ဇာပနာခါနာကိုတယောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတခရော်ဂျိလ်ဘိုင်ဒန်တို့ဟာလန်ဒန်မြို့ကိုရောက်ရှိနေပါပြီ။သမ္မတဘိုင်ဒန်နဲ့ဇနီးတို့ဟာစနေနေ့နောက်ပိုင်းမှာရောက်ရှိခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာကျင်းပမယ့်ဇာပနာခါနာကိုတယောက်ဖို့အတွက်ရာချီတဲ့ကမ္ဘာကောင်းဆောင်တွေဟာဒီတိုင်းနိုင်ငံကိုရောက်ရှိနေကြပါလေ။ဝက်စ်မင်စတာခမ်းမမှာရှိတဲ့ပြည်မာကြီးရဲ့ရုံးလောင်းကိုသမ္မတဘိုင်ဒန်နဲ့ဇနီးတို့ကတနင်္လာနေ့မှာကာရဝါပြုမှာပါ။ဥရောပကတော်ဝင်မိသားစုတွေကလည်းအလားတူကာရဝါပြုကြမယ်လို့ပြောတင်ထားကြပါတယ်။မြန်မာကြီးရဲ့သားတတိယမြောက်ချားစ်ဘီဟာနိုင်ငံတော်စာပဒခန္ဓာကိုဦးစီးကျင်းပမှာဖြစ်ပါတယ်။နိုင်ငံအသီးသီးကရောက်ရှိနေကြတဲ့ကိုယ်စားလှယ်အဖွဲ့တွေကလည်းဒီခန္ဓာကိုတက်ရောက်ကြမှာဖြစ်ပါတယ်။သတင်းစာဆရာဂျမယ်ကာရှိုဂီကို2018ခုနှစ်ကတပ်ဖြတ်ရမှာတာဝန်ရှိတယ်လို့ယူဆကြတဲ့ Saudi Arabia အရှိန်မင်းသားမိုဟာမက်ဘင်ဆာလ်မန်ကိုဖိတ်ကြားခဲ့တာကတော့အငင်းပွားစရာဖြစ်ပါတယ်
ဗြိတိန်ပြည်မာကြီးဒုတိယမြောက်အဲလစ်ဘတ်ဟာသူမမခွဲလွန်မီနောက်ဆုံးနှစ်တွေတွင်သူမရဲ့သားဖြစ်သူချားလ်စ်ကိုထိနှက်အယိုက်အယာဆက်ခံဖို့တာဝန်တွေလွှဲပြောင်းပေးဖို့အတွက်ပြင်ဆင်လာခဲ့တာဖြစ်ပါတယ်ပြည်မာကြီးဟာသူမရဲ့အသက်အရွယ်ကြောင့်ကျန်းမာရေးကြောင့်ဒါမှမဟုတ်သူမခွဲလွန်ဖို့တဖြည်းဖြည်းနီးလာပြီဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းမှာတော်ဝင်မိသားစုအတွင်ပြင်ဆင်မှုတွေကိုတေချာလှုပ်ဆောင်လာခဲ့ပြီးတော့သားဖြစ်သူတတိယမြောက်ချားလ်စ်ဘရင်ကိုနိုင်ငံတော်ဝန်တွေကိုပို့ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာကြီးကအရသားတွေကိုပေးတဲ့ OBE Order of the British Empire ထူးချွန်ဆုရရှိခဲ့သူတူဖြစ်တဲ့ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားစွေက VOE ကိုအခုလိုပြောပါတယ
်။သူ့ကိုတာဝန်တွေတဖြည်းဖြည်းခွဲဝေပေးလာတာနှစ်ပေါင်းများစွာလုပ်လာတယ်ဆိုတော့ဒါလည်းသူလုပ်ဖို့ကြံကူးနေတယ်။နောက်ပြီးတော့အထူးသဖြင့်မြန်မာကြီးဒီနောက်ပိုင်းမှာအသက်တော်အင်ဂျန်ကြီးလာတဲ့အခါမှာတော်တော်များများတဲ့နိုင်ငံတော်ဝင်တွေသူ့တာကိုခွဲပြေးလိုက်ရတယ်အဲ့ဒီအချိန်မှာ Charles ကနိုင်နိုင်နင်းနင်းနဲ့သူဥဆောင်လာတာကိုတွေ့ရတယ
်ပြီးခဲ့တဲ့ February လတုန်းကလည်းကျင်းပခဲ့တဲ့ဘီမာကြီးရဲ့ထီးနန်းဆက်ခံခဲ့တဲ့290ပြည့်အခမ်းအနားအတွင်းမှာတော့ဘီမာကြီးကသူမကွယ်လွန်ပြီးတဲ့အချိန်ကျရင်သူမရဲ့သားတော် Charles ကဘရင်ဖြစ်လာပြီးတော့ကမဲလာကိုလည်း Charles ရဲ့ကျင်းရတော့အဖြစ်မြင်မြင်ပြီးပြည်သူတွေအနေနဲ့သူမကိုထောက်ခံခဲ့တဲ့အတိုင်းဘင်ချောင်းနဲ့ကြင်ရတော့ကမဲလာတို့ကိုလည်းထောက်ခံသွားကြမယ်ဆိုတာသိတယ်လို့ပြောကြခဲ့ပါသေးတယ်ခင်ဗျာ
ပြည်ထိုင်ပြည်မာကြီးကွယ်လွန်သွားတဲ့အချိန်မှာကိုလိုနီစနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ကျွန်းစနစ်တွေအပေါ်အေးအေးယူဆောင်ရွက်ဖို့နဲ့ဌာနေတိုင်းသားတွေအပေါ်ဖိနှိပ်ထားခဲ့တာတွေအတွက်တုံ့ပြန်ဆောင်ရွက်ပေးဖို့တောင်းဆိုတဲ့တွေကရခိုင်ကိုလိုနီနိုင်ငံတချို့နဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတချို့မှာဖက်ပေါ်လာနေပါတယ်အော်စတြေးလျပါလီမန်မှာအထက်လွှတ်တော်အမတ်ဖြစ်ချမ်းသစ်စာချိန်ဆိုတဲ့အခါ Greens Party ကလီဒီယာတော့ပါသူ့ ตัวมาเย็นเลยที่ก็สูบแล้วก็มีเอาท่าบีก้าวก็จันทร์ที่สาเจ้าสูบเข้าไปเลยเบียร์มาจีเอลิซาเบธก็โคลนีเบียร์มาลูกเก็บป้อนตั้งไว้ไปเลยดูแต่ตัวมาเชื่อมาดูทั่วไปอะตัวรูปแบบนี้เลยตัวมาก็สูบไปเลยกันเองเราก็เนี่ยออสเตรเลียนิวซีแลนด์ที่กรีบีอันไต้หวันเอป้าวเองโคลนีพิเคอะไรไต้หวันมาโคลนีเดียดัจจ์ดูก็ทุบพอบเยอะสุดละจ้าบีในงานเราจีเก็บเพื่อท้าชีเดบยินสนิทกูเพื่อชาวบ้านดังสุดละจ้าบาร์เลย กบัตวามันมาที่อเมริกาเป็นบ่อนี่ราบปีดูดูกับที่มีนามุมีมาลานีบาร์เลยลูกกันนี่เราได้เงาอดวัตถุก็ท่านี่ตายน่ะอันนี้เช่นนั้นไปดูมิวปมอค่ะเวลดอนโคบันก็เจ้าบาร์เลยโคลนีจุนบิวามาเป็นสัญญาป่าวงกันเลยข้างกันนั่นด้วยต้องบังบุต้องสุดดันวิเลยเนียบยาลานีบาร์เลยโคลนีสัญญาเจสัยดับมีมันเลยบีแต่ไม่เจ้าอย่าเยสมูรินอ่ะพอปมอดรีท่าที่มีลานีจาร์เลยเป็น
ท่านในไต้หวันได้ยินเจ้ามือเนี่ยดีปีนี้ด้วยก็โปรโมทดีมาพิวร์ลานี่เจ้ามาตลอดชาร์จเป็นอาหารแต่เดียร์มีเอาชาร์จเป็นเพื่อนั่นเต็มเลยอะไรพี่บ้านเองยูเครนนั่งเชื่อไปแบบมือมีก็ยูเครนจะพูดวันนี้ก็ตุลาห์รัสเซียจะพูดในไต้หวันมาหูเบรัสเซียจะเจนได้ในไต้หวันอย่างจีเรลูกพิจารณ์นิยมตามตัวเรื่องราวที่ก็พบยาลายบ้านเองนิยมตามตัวเรื่องราวการว่าอินเทอร์เน็ตออนไลน์มาเต็มท่าเรื่องวิดีโอฟังที่คู่กูลีลาต้องจะเข้าวิดีโอเอลีวิด ယ်တွေကဒီအကျဉ်းသားတွေကိုယူကရိန်းနိုင်ငံကစစ်ပွဲတွေမှာ6လဝင်တိုက်ပြီးရင်လွတ်မယ်လို့ကတိပေးထားတာကိုတွေ့ရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဗီဒီယိုကိုတော့တရားအတည်ပြုနိုင်ခြင်းမရှိဘူးလို့နယူးယောက်တိုင်းသတင်းစာကပြောပါတယ်။ဘိုက်ကွန်မျိုးကိုတင်ဖို့ကယူကရိန်းနိုင်ငံကိုတင်ရတဲ့အဓိကရည်မှန်းချက်တွေထဲကတစ်ခုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောထားပါတယ်။အချိန်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့ရုရှားသမ္မတပူတင်ကိုယူကရိန်းနိုင်ငံမှာလူတွေအစုလိုက်ပြုံလိုက်တည်စီနိုင်တဲ့လက်နက်တွေအသုံးမပြုဖို့ထပ်ပြီးတော့သတိပေးလိုက်ပါတယ်။ဒါဟာသမ္မတဘိုက်ဒန်အနေနဲ့ရုရှားကိုပထမဆုံးအကြိမ်သတိပေးတာမဟုတ်ဘဲပြီးခဲ့တဲ့မတ်လကဥရောပသမ္မတ G7 အဖွဲ့ဝင်နိုင်ငံတွေအပြင်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးတော့လည်းတခါသတိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းလိုမီတာ32 kHz 9383ညနဲ့9383ညဖိုင်းလိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တင်းငွေတွေညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးကြီးတွေခဏခဏကြားရောက်နေတဲ့အတွက်တလတာမရှိသေးတဲ့အချိန်အတွင်းမှာစထုတ်တာအချိန်အဖြစ်မြမသားအမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကဒီကနေ့စင့်ခေါ်သတိပေးလိုက်ပါတယ်မြမသားအမတ်ကြီးဦးအောင်ကျော်မိုးကိုအခုလိုခေါ်ယူကန့်ကွက်လိုက်တာလည်းဖြစ်ပါတယ်မြမစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ရာနေစမှာအခုလိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါတယ်တောက်ကြနေတုန်းကရွင်ဂျာဒုက္ခတဲ့စခန်းပေါ်ကြားရောက်တဲ့လက်နက်ကြီးကြီးတွေကြောင့်ဒုက္ခတဲ့အူတည်ဆုံးပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးပါဝင်6ဦးတန်းရရှိခဲ့ကြတာကိုဘင်္ဂလားဒေ့ရှ်ကရှုတ်ချလိုက်တယ်လို့ပြည်ထောင်စုဝန်ကြီးမစ္စတာအဆာဒူဇာမန်ခန်ကာမဲလ်ကပြောပါတယ်မြန်မာနိုင်ငံနဲ့ငင်းချစွာအဖြစ်တရက်ကိုရှာဖို့ကျွန်တော်တို့စူးစမ်းနေပါတယ်လိုအပ်မယ်ဆိုရင်ဒီကိစ္စကိုကုလသမဂ္ဂအထိကျွန်တော်တို့ယူသွားမှာပါလို့ပြည်ထောင်စုဝန်ကြီးကသတင်းစာဆရာတွေကိုစနေနေ့ကပြောပါတယ်အေအဖွဲ့နဲ့အာဆာအစွန်းရောက်ဘင်္ဂါလီအဖွဲ့ပူးပေါင်း၍မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်သမိတ်နယ်စပ်ခြံစည်းရိုးအနီးမှနေ၍လုံချိုရေးရက်ကင်းစခန်းများအားလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်လက်နက်ကြီးကြီးများဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကြားရောက်ပေါက်ကွဲတာဖြစ်တယ်လို့စစ်ကောင်စီသတင်းကြန့်ကြားရေးအဖွဲ့ကမနေ့ကထုတ်ပြန်ထားပါတယ်။စစ်ကောင်စီအားအမားကိုသိမြင်ပြီးနိုင်ငံဆက်ဆံရေးအပေါ်ဟန်တားနှောက်နှေးစေမဲ့လုပ်ရထွေးကိုမလုံမီအောင်အနာဂတ်မှာချုပ်ထိန်လိုက်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကမျှော်လင့်ကြောင်းပြည်ထောင်စုဝန်ကြီးမစ္စတာကာမဲလ်ကစနေနေ့ကပြောလိုက်ပါတယ်။
ကိုလံဘီယာနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဥတီတဲ့ခြေလှမ်းတရက်အဖြစ်နဲ့ကိုလံဘီယာငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်နဲ့အဓိကအတိုက်ခံအဖွဲ့ First The Bone အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတယ်လို့နှစ်ဖက်စလုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ် First The Bone အဖွဲ့ဟာ250ကြာဖြစ်ပေါ်ခဲ့တဲ့လက်နက်ကိုင်တိုက်ပွဲတွေကိုအဆုံးသတ်ဖို့အတွက်2016ခုနှစ်ကငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့တချို့ပျောက်ကြားတပ်ဖွဲ့တွေဟာအရသားတွေပုံမှန်နေထိုင်တဲ့နေ့စဉ်လူမှုဘဝတွေမှာသူတို့နဲ့တင့်တော်တဲ့အလုပ်ကိုင်တွေကိုရှာမတွေ့ပဲတရားမဝင်မှုရေးဆေးကုံကူတာတတ္ထုတူဖော်ရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့အတိုက်ခံတွေနဲ့ပူးပေါင်းခဲ့ကြပါတယ် စနေနေ့ကပြည်တွင်းသတင်းစာထဲမှာဖော်ပြထားတဲ့ပူးတွဲကြေညာချက်မှာတော့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒနီလိုရူဒါဟာ First Abon အဖွဲ့ကအစစ်မြင့်ခေါင်းဆောင်၄ယောက်နဲ့တောင်ပိုင်းကကာကက်တာဒေသမှာတွေ့ဆုံတယ်လို့ဖော်ပြပါတယ်။ First Abon အဖွဲ့ဘက်ကအစစ်မြင့်ခေါင်းဆောင်၄ယောက်ကတော့ကလာကာကော်ဒိုဘာ၊အလွန်ဆို45၊အမ်ဘက်စတိုဘာနဲ့အရီကာကက်စထရိုတို့ဖြစ်တယ်လို့ကြေညာချက်မှာပြောထားပြီးတော့ရူဒါနဲ့သူတို့၄ယောက်တွဲရိုက်ထားတဲ့ဓာတ်ပုံကိုလည်းဖော်ပြထားပါတယ်။ဒါပြင်အဲ့ဒီမှာကုလသမဂ္ဂကိုယ်စားလှယ်ရာအူရိုဆန်ဒီနဲ့နော်ဝေးတန်တမန်ဂျက်နဂိုဒါတို့လည်းပါဝင်ခဲ့တာကိုတွေ့ရပါတယ်။ကိုလံဘီယာနိုင်ငံရဲ့ပထမဆုံးလက်ဝဲဝါဒီသမရဂူစတာဗိုပက်ဒရိုဟာနိုင်ငံတွင်းမှာရှိတဲ့လက်နက်ကိုင်သဘုံအဖွဲ့တွေနဲ့လုံးဝငြိမ်းချမ်းရဖို့မူဝါဒကိုချမှတ်လှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
။ထိုင်ဝမ်ရဲ့အရှိတောင်ပိုင်းကလူနေကျဲတဲ့နေရာမှာပြင်းအား 6.8 ငလျင်တရလုတ်ခတ်သွားကြတဲ့အတွက်ရထားတွေလမ်းချော်ပြီးရက်ွက်ကုံစုံဆိုင်တဆိုင်ကျူချသွားခဲ့တယ်လို့ထိုင်ဝမ်မိုးလေဝသဌာနကပြောပါတယ်။ငလျင်ဘိုအချက်မှဟာထိုင်ထုံးခရိုင်မှာရှိတယ်လို့မိုးလေဝသဌာနကပြောပါတယ်။စနေနေ့ညနေကလည်းအဲ့ဒီနေရာမှာ 6.4 ပြင်းအားငလျင်လောက်ခဲ့ပေမဲ့အပျက်စီးမရှိခဲ့ပါဘူး။အမေရိကန်ပြည်တော်စုဘူမိမြေလွာလေးလာရေးဌာနကတော့အနက်10ကီလိုမီတာမှာပြင်းအား 9.1 ငလျင်လောက်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ယူလီဒေတာမှာကုံစုံဆိုင်ရှိတဲ့အဆောက်အဦပျို့ချသွားတာကြောင့်အထက်မှာပြိမိနေတဲ့လူလေးဦးကိုကယ်တင်ရေးလုပ်ငန်းစနိုင်ပြီလို့ထိုင်းဝမ်မီဒီယာတွေကပြောပါတယ်။တရားစင်းလိုက်ပြိုလဲသွားလို့ကားစင်းဟာတရားပေါ်ကနေကျသွားခဲ့တယ်လို့ဆိုပါတယ်။အရှိဘဒေါင်ဂလီဘူရာမှာပလက်ဖောင်းမြန်တဲ့ချက်ပြုတ်ကျသွားပြီးရထားတွေသုံးတွေလမ်းချော်သွားခဲ့တာကြောင့်ခီးတဲ့အယောက်20ကိုရွှေ့ပြောင်းပေးခဲ့ရပေမဲ့အနာတရမရှိခဲ့ကြဘူးလို့ထိုင်းဝမ်မီဒီယာဌာနကပြောပါတယ်။မြို့တော်ထိုင်းပြည်မှာလည်းအဆောက်အဦတချို့လှုပ်သွားခဲ့ပြီးထိုင်းဝမ်တလွားမှာမြင်းကလေးလှုပ်ခတ်တာကိုသိခဲ့ကြတယ်လို့ပိုလီဝတ္တဌာနကဆိုပါတယ်။
နံပါတ်5တိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံရဲ့ပင်မကုန်းမြေရဲ့တောင်ဘက်ဆုံးကျူးယူကျွန်းကိုဒီနေ့မှဝင်ရောက်တိုက်ခတ်ပြီးတော့လူသန်းပေါင်းများစွာကိုလည်းဘေးလွတ်ရာကိုခိုလုံကြဖို့အာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။မုန်တိုင်းဟာကာဂိုရှိမာမြို့ကိုဒီနေ့ညနေ9နာရီမှဝင်ရောက်ခဲ့တယ်လို့ဂျပန်မိုးလေဝသနဲ့ဇလဗီဒဌာနကပြောပါတယ်။ဒီမုန်တိုင်းဟာအခုနှစ်အတွက်14ခုမြောက်တိုင်ဖုန်းမုန်တိုင်းဖြစ်ပြီးတော့အမေရိကန်ရေတပ်ပူးတွဲတိုင်ဖုန်းမုန်တိုင်းသတိပေးစင်တာကတော့စူပါတိုင်ဖုန်းမုန်တိုင်းအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မုန်တိုင်းကြောင့်မိုးရေချိန်စံချိန်တင်မြင့်တက်ပြီးတော့မြေရှန်တာတွေနဲ့မြေပြိုကျတာတွေဖြစ်လာနိုင်တယ်လို့လည်းဂျပန်မိုးစလဌာနကသတိပေးထားပါတယ်။ကျူရှူကျွန်းတောင်ပိုင်းမှာဆိုရင်တော့မိုးရေချိန်လက်မ20လောက်နဲ့လေတိုက်နှုန်းကတနာရီကို155မိုင်လောက်ရှိခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့ကိုရနိုင်တို့ကတင်ပြခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ pamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံမှာရှင်းနှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့နိုင်ငံအခြေအနေတည်ငြိမ်အောင်စ조사နေပြီးတော့ရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာပြောဖို့စောသေးတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူရရှာခီးစဉ်အတွင်ပြောကြားခဲ့ပါတယ်။စစ်ကောင်စီကရွေးချယ်ခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းအခြေခံမဲဆန္ဒရှင်စီရင်တွေမှန်ကန်အောင်ဆောင်ရွက်မှာဖြစ်တဲ့နောက်ရွေးကောက်ပွဲစနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းပြောင်းလဲကျင့်သုံးဖို့ရှိတယ်လို့ပြောဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားတွေကိုတော့မဆုမုံကအစူစီတင်ပြထားပါရဲ့ရှင်
။2020ရွေးကောက်ပွဲမှာရွေးကောက်ပွဲမဲမသမားမှုတွေဖြစ်ခဲ့တဲ့ဆိုတဲ့အဓိကအကြောင်းပြချက်နဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံကိုဆက်အာဏာသိမ်းခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရုရှားခီးစဉ်တွင်ရုရှားသတင်းဌာန RIA နဲ့တွေ့ဆုံတဲ့အချိန်မှာလာမယ့်နှစ်2023ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့နိုင်ငံရဲ့အခြေအနေကိုတည်ငြိမ်အောင်စ조사နေပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာကတော့ပြောဖို့စောပါသေးတယ်ဆိုပြီးတော့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာကိုထိန်းသိမ်းထားတယ်ဆိုတာကိုပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကနေထွက်ပေါက်အနေနဲ့ဆောင်ရွက်တဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့လွှတ်တော်တတ်တတ်နှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့မှုသူနိုင်ငံရေးလှလကဲခန့်ဦးဖေးတန်းကရှုမြင်ပါတယ်
။အော်ဒီရွေးကောက်ပွဲကသူ့အတွက်တိတ်အရေးကြီးတာပေါ့နော်။နောက်နှစ်ဩဂတ်စ်လမှာရွေးကောက်ပွဲကိုလုပ်မယ်လို့တော့သူကရာထားတာပေါ့ဒါကြောင့်လည်းအဲရွေးကောက်ပွဲကော်မရှင်တို့ပြန်လည်းဖွဲ့စည်းရာတို့ပြင်ဆင်တာတို့သူတချင်းအဲ PR စနစ်နဲ့တွားဖို့ရတဲ့အတွက် PR စနစ်နဲ့အကျုံးဝင်အောင်သူဖွဲ့စည်းပုံတွေကိုပါပြင်ဆင်ရမှာပေါ့ဒီချိန်မှာတော့ อุริจุยเลยสิทธิ์แบบเอาชุดอะไรสิทธิ์แบบสิ่งเราตัวเราเยอะกว่าตัวคุ้มเชียวอุริเดียวพิจารณาไม่ได้ลูกตัวมาเราตีชาเลยบางทีเราดูก็พอดีวงเชียงอุริเนี่ยนี่อาณาวุฒิทิ้งท้าวเลยลูกเดียวเลยขามาพอดีวงอุริกูเนี่ยนี่บอกตัวนี้ตัวนี้ค่อยต้องไอ้เชียงยาวยาวกว่ามาบอกแต่ไม่ไอ้เชียงตัวนี้มาดูอาณาวุ
ปีดูสิบปีอันไม่ใช่ตัวมีเนี่ยยุคเก่าเว้ยลงเลยปะแต่ดูด้วยตัวนี่นั่งไอ้เจ้าเด็กๆอ่ะทั่วไปทุกเรื่องคิดเด็กบอกยอดดูมันเชื่อเชื่อลงมาปะโอเคแล้วเด็กขามาแต่ยุคเก่าเว้ยเองอะไรเนี่ยนี่มันละเพื่อนพยายามทำละปีดูเรื่องเราเสียเวลาไม่ใช่มาเลย
เอออะไรอยู่ก็สกัดเดียวละมาปะเนาะเสกังสีอันนี้เนี่ยสุยาพูดสิไหนตัวย่อยุคเก่าเวจีมาเรื่อยมานานเจี๊ยสีเดือดรู้ตัวสัตว์ทารีตัวดีนัทเอาเนื้อสัตว์ตรงยุคเก่าเวกูมาพิมพ์มันนี่จีมานานเจี๊ยสีเดือดรู้เลยอุปถัมภ์กันแม่มาเรื่อยเสกังสีเพื่อการมาพิมพ์มันนี่ลงมาปะเนาะบางทีเราดีใช่ไหมตัวยุคเก่าเวเลวินอะไรแต่ว่าจุดจุดตัวอันไหนยังไม่สวยเราตีชาเลยปะนึกว่าเรื่องก็ อ่ะลูกเรามาหนังสือง่ายๆใครนึกว่าอยู่ปีเดียวสิเราอากูก็มาเอ็นรีลูอ่ะได้คำปาดีเลยไม่ใช่กูปาดีเงี้ยลีไม่ใช่มาบ่ตัวลูดลูกจะหาลูกยาละบ่อ่ะปีกันชิวปาดีก็รออ่ะไอ้มาพยายามอยู่กางทองละมาบ่ลีแต่ยังปีกันชิวปาดีเอ่อสิ่งที่สิ่งสิ่งที่ลูกเรามาอายาเลยเต็มหน้าตากูจะเลยเอ็นเอาไปตัวอยู่เนี่ยมหามิตรเดียปาดีอยู่เอ็ปองเลยเนาะเอาได้ทุกประก เนาะสุดท้ายก็รู้เลยเจ้าอาดูนี่เนี่ยสุดยอดพูดในเนี่ยอยากให้น้องพี่ตัวมาบ่อ่าสรุปอะไรอาดาเชื่อดีตัวมาชินเลยแต่ยังตัวนี่เนี่ยกรีกูใจบ่เนาะยุคเก่าเวลูปีเมย์บีโอตะกูเรียกเลยวันนี้ตัวนี้อายุเท่าไรดูตัวมาเรียกเลยอายุเท่าไรคุ้มสุดเนาะตัวมาเรียกเลยดูเพื่อการอาชีพตัวหนึ่งบ่อันนี้เข้มจริงหรือตัวเพื่อการเลือกเลือกขามาไม่รู้แต่เมื่อพี่ดูเวลาเสียงวันจันทร์มุ่งชิดเลย
นั่นก็เราเปล่าที่เท่ากันเลยไอ้ยุคเก่าเวลาเพื่อนพยายามพี่เอล่ะอันนี้มีตีนีมัวบลูชิมเลยอะไรอยู่ก็สกัดเยอะละมาปะเนาะแล้วเรามาเราเสกังสิกาแค่ทารียุคเก่าเวก็มีเสียงปากกายุคเก่าเวสัญญาอุบลีจะชูบูเปียงเล่เปียงเส้นจินตงนายีน้าวยุคเก่าเวสัญญาเล่าท้องเล่านี้จะชูบูเปียงเส้นเป๊ะเพียงไหนมูสาวยันนี่บาร์เลยแล้วเมื่อยุคเก่าเวด้วยเปียงเส้นนี่เด็กเชนิกุโรยุคเก่าเวก็มีเสียงหัวใจมูโจอุคมาอุงกาปีเกรงกาเนบิโรมาจิมบาเ
ါတယ်။အဲဒီဘဝမှာကြည့်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီများမှပုံနေခြင်းဥပဒေနဲ့နှီးဥပဒေအစ်စ်ပေါ့။အစ်စ်ပြဋ္ဌာန်းနိုင်ရေးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းနိုင်ဖို့အတွက်ဒါအစ်စ်ရဲ့လုပ်ငန်းစဉ်တိုင်းဆောင်ရွက်နေပါတယ်။မကြာခင်ကျွန်တော်တို့ပြီးမယ်လို့ကျွန်တော်တို့ထင်ပါတယ်။
အခုလိုမျိုးစစ်ကောင်စီဘက်ကရောရွေးကောက်ပွဲကော်မရှင်ဘက်ကရောရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့အချိန်မှာစစ်အာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအထူးသဖြင့်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေကြတဲ့ဆန္ဒပြလူလူလှုပ်ရှားမှုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကနယ်မြေတချို့မှာလက်နက်ကိုင်တော်လှန်နေကြတဲ့အခြေအနေပြည်သူလူထုရဲ့သဘောထားကရောဘလို့ရှိနိုင်ပါသလဲမြန်မာနိုင်ငံရှိနေများကွန်ရက်ရဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ
်ရွေးကောက်ပွဲကိုသူ့မူလသဘောထားကတော့မပြည့်ပြည့်ကိုလှုပ်အဲ့ဒီရွေးကောက်ပွဲဘလုံးနည်းနဲ့ဖြစ်ဖြစ်ရွေးကောက်ပွဲဖြစ်သွားလို့ဟဲ့လားရသလောက်ပေါ့ရသလောက်နဲ့ဖြစ်သွားလို့အစိုးရဖွဲ့နိုင်ပြီဆိုရင် तू ကသမရဖြစ်ပြီဖြစ်ပြီဆိုရင် तू ကဒင်ဂျူရီကားဝမဲ့ပေါ့နော်အဲတရားဝင်ရွေးပြတယ်တော်တော်အစိုးရအစိုးရပဲ तू ကအာဆီယံနိုင်ငံတွေကိုလိမ်မယ်အဲသူ့ကိုမဟာမိတ်လုပ်ထားတယ်ရုရှားကို तू လိမ်မယ်အတိယုတ်ကတော့ယုံတော့မယုံတော့ပေါ့လေအဲ့တော့ဘာဖြစ်လဲ तू မှတန်တမာကြီးအောင်ပွဲကြီးရသွားမယ် तू ကဒီလိုယုံကြည်ထားတယ်ဆိုတော့လေအခုဒါသူတို့ကတော့အချင်းချင်းပြင်ထားတာပေါ့နော်အချင်းချင်းပြင်ထားတဲ့သဘောရှိတာပေါ့အဲ့ဒီပြင်ထားတာကိုကသခိုင်းတိုင်းလို့နေရမျိုးတွေမကွေးလို့ဟာမျိုးတွေကရားလို့ဟာမျိုးတွေရှင်းလို့ဟာမျိုးတွေကချင်းလို့ဟာမျိုးတွေကရင်လို့ဟာမျိုးတွေရန်ကုန်တိုင်းမှာဟာမျိုးတွေအဲ့ဒီဟာမျိုးတွေဟာဘယ်လိုလုပ်မလဲဆိုတာကျွန်တော်တို့မြေရေကောက်ပွဲကိုလေအဲတော်တော်ရင်လေးစရာကောင်းတယ်ရေလေးစရာကောင်းတယ်ဆိုတော့လေကျွန်တော်ထင်တယ်ဒီ NUG အစိုးရလည်းဒီရေကောက်ပွဲကိုမဖြစ်အောင်တိုက်မယ်လို့သုံးပြထားတယ်ပြည်သူလူထုကလည်းအဲ့လိုပဲသုံးပြထားတယ်
ဟုတ်ကဲ့ဆရာ
အဲ့တော့အဲ့ဒီကြားထဲမှာရွေးကောက်ပွဲကော်မရှင်ကသူတို့ဘလို့ပဲပြင်ပြင်ပေါ့လေပြင်မှုကတော့သူတို့ဝတရားပေါ့လေဒါမျိုးကဘာကြီးတစ်ခုလုံးက ไม่กล้าสู้ข้าวของเปียวนี่ไม่ได้จ้าหรอกไม่ยุ่งยากอู้ดีก็บ่ยาไอ้อตุวิญญาณเต็มเลยอยู่ก็บ่ไปผิดเลยไอ้หลูเปียวตาบีสุดแต่ขาจ้ะเนาะแต่ตัวไม่ใช่เนาะหลุบบ่เลยบ่ผิดผู้เนี่ยฮะเลยบ่นะอ่าหลูก็ย้อยอลุจินชูเนาะแต่ไม่แม้ล่ะไม่เป็นแต่ไม่ผิดไม่ทําไม่ซีไม่อะล่ะช่างจ้ะเนาะวันนั้นนี่ส่วนเยอะอยู่มั้ยอะหลูดิอติงแจ้ดึบล่ะมั้ยส่วนอชุเนี่ยฤาดิมาတော့ผิดตัวนี่นะ
အများစုကတော့မဖြစ်ဘူးဒါကတော့ပြေးကြတယ်လက်တလုံးမှာတော့တိုင်းရင်းသားဒေသတချို့မှာမဲဆန္ဒပေးပိုင်ခွင့်ရှိသူပြည်သူတွေရဲ့စီးရင်တွေလိုက်လံကောက်ယူနေပြီဖြစ်ပါတယ်2021ခုကပွဲတော့ငါနေမြင့်မတည်ငြိမ်မှုတွေအပါအဝင်အကြောင်းမျိုးမျိုးကြောင့်မကျင်းပခဲ့တဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာပြန်ပြီးတော့ကျင်းပနိုင်ခြင်းရှိမရှိဆိုတဲ့အပေါ်မှာလည်းအကဲခတ်တွေဘက်ကမေးခွန်းထ
ဟုတ်ကဲ့အင်ကဲအရင်ကလည်းဒီအန်နီဆိုရလက်ချက်မှာလည်းပေါ့နော်သူတို့နိုင်ရှင်မရှိရဲ့အမျိုးနယ်တွေကိုချုပ်ပြီးခဲ့တယ်ရွေးကောက်ပွဲမလုပ်ဘူးပေါ့အခုလက်ရှိကောင်စီကအဲဒီပုံစံမျိုးပေါ့ဒီသူတို့နိုင်ရှင်မရှိလို့ထင်တဲ့မက်ဆာလာတွေဖြစ်စေအဲသူတို့ကချုပ်ပြီးခဲ့မှာပဲအကုန်လုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတော့မဖြစ်တော့ဘူးအခုလက်ရှိကောင်စီကအဲဒီပုံစံမျိုးပေါ့ဒီသူ အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းပြည့်ပြည့်သားသားပြောဆိုထားပါတယ
် And we strongly encourage the international community not to endorse the regime's plans for sham elections next year they can be neither free nor fair
ဒီမနက်ကမှစစ်နှစ်စစ်ကောင်စီကျင်းပမဲ့အတူရောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအပြင်းထန်တိုက်တွန်းခဲ့ပါတယ်လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူး
ရွေးကောက်ပွဲမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိမှာလည်း2020ရွေးကောက်ပွဲအနိုင်ရပါတီ NND ကဒေါအောင်ဆန်းစုကြည်အပါအဝင်ပါတီထိပ်တန်းခေါင်းဆောင်တွေကိုရွေးကောက်ပွဲအနိုင်ရအောင်မလျော့ဩဇာတွေတုံးခဲ့တယ်ဆိုတဲ့ဆွဲဆိုချက်နဲ့အခုချိန်ထိထောင်နဲ့နှစ်ရှည်ဒီအတိအကျချမှတ်ထားတာပါမြန်မာနိုင်ငံရဲ့တိုင်းငယ်ပြည်နယ်ဒေသတချို့မှာဆီယနာရှင်ဆန့်ကျင်ရေးပြည်သူ့ကာကွယ်ရေးတပ်တွေရဲ့လက်နက်ကိုင်လှုပ်ရှားမှုကလည်းအရှိန်မြင့်နေစေဖြစ်ပါတယ်။ဒါပေမဲ့အာနာသိန်းစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းခြေလာမဲ့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဩဂုတ်လမှာကျင်းပဖို့ရှိတယ်။လက်ရှိမှာတော့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးအကောင့်တည်နေအောင်စ조사နေပြီးတော့ရွေးကောက်ပွဲဖြစ်မြောက်အောင်စ조사နေပါတယ်လို့သူရဲ့ရုရှားခီးစင်တွင်မှာ Russian News Agency ကိုပြောဆိုထားတာကြောင့်ဒါမဲ့နှစ်2023မှာရွေးကောက်ပွဲကျင်းပနိုင်ခြင်းရှိမရှိဆိုတာကတော့စောင့်ကြည့်နေရအောင်ပါဖြစ်ပါတယ်ရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကရှင်းနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအလားအလာနဲ့ပတ်သက်ပြီးတော့မဆုမုံကမေးမြန်းတင်ပြသွားတာပါရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်လက်ချင်းပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာပိုင်းရဲ့တင်ဒင်းတွင်နေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းဆောင်မှာဖဲဆဲရအောင်ပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကရဲ့ကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရတဲ့အထက်ကမ္ဘာလက်ခီးသွားလုပ်ငန်းလေးတစ်ခုအပါအဝင်ဖြစ်ပါတယ်။ကရောဂါကြောင့်ကမ္ဘာလက်ခီးတွေအရေးအတွက်ကြာဆင်းသွားတဲ့အတွက်ထိုင်းနိုင်ငံမှာတော့ဆင်းရဲလဲအလုပ်လက်မဲ့ဖြစ်နေပါတယ်။ Reuters သတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ်
။ COVID ကပ်ဘေးအကျိုးဆက်အဖြစ်ကမ္ဘာလက်ခီးသွားတွေနည်းသွားကြတာကြောင့်ထိုင်းနိုင်ငံမှာဆင်ပိုင်တွေဟာဆင်တွေကိုကျွေးမွေးနိုင်ဖို့ရုံကန်နေကြပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကရွာမှာဆီလီပေါင်စမက်ကဆင်းတွေကိုအစာကျွေးနေတာလူမှုစာမျက်နှာကနေတိုက်ရိုက်တွေ့ထုတ်ရင်းရက်ဒီရဲ့အတွက်အလူငွေရှာနေရပါတယ်ဆင်းတွေကိုသူကကြောင်းတက်နေကလေးကစောင့်ရှောက်လာခဲ့ရတာပါဆင်းတွေကိုငပြောသီးတွေကျွေးပြီးအိမ်နောက်မှာပတ်ပြီးလမ်းလျှောက်စီပါတယ် TikTok နဲ့ YouTube မှာ나이ပေါင်းများစွာတွင်မှဘတ်တစ်ထောင်လောက်ပဲအလူငွေရခဲ့တာပါဒါကစင်နကောင်အတွက်ရက်စာစာကြွေးဖို့လုံလောက်ရုံပဲရှိတယ်လို့သူကပြောပါတယ
်နီးကကာပလန်
စကားနဲ့ခီးသွားတွေပြန်လာဖို့ပဲကျမတို့မျှော်လင့်ရတာပေါ့လေသူတို့ပြန်လာကြရင်အခုလိုလူမှုစာမျက်နှာကနေလွှင့်နေမှာမဟုတ်ပါဘူးတကယ်လို့အရင်လိုလောက်ကြရမယ်ဆိုရင်စင်တွေအတွက်မျက်ဝယ်ဖို့ဝင်ငွေတင်းငိမ့်လာမှာပါ
တဘာဝပဝင်းရှင်ထိသိမ်းရေးအဖွဲ့တွေအလိုရစင်ကောင်ဟာတနေ့ကိုမျက်နဲ့အသီးနှံ122ပိတ်သားကနေ244ပိတ်သားကီလိုဂရမ်အားဖြင့်ဆိုလို့ရှိရင်200ကနေ400ကီလိုဂရမ်အထိစားကြပါတယ်လူမှုစာမျက်နှာကနေတွင်းထုတ်အလူငွေရှာရတာနီလန်းအသက်ပါဒါပေမဲ့လုံခြုံစိတ်ချရတဲ့ဝင်ငွေတော့မဟုတ်ပါဘူးကိုဗစ်ကပ်ပြီးမတိုင်းမီတုန်းကပတ္တိယမြို့မှာဆင်ပြပွဲလုပ်ပြီးကဘာလက်ခီးသွားတွေစီကနေဝင်ငွေရှာနိုင်ခဲ့တာပါအသီးနှံရောင်းပြီးတော့လဲဝင်ငွေထပ်ရပါသေးတယ်ခုတော့အခြားစင်ပိုင်းတွေလိုပဲ Silicon Submac မိသားစုဟာရွာပြန်နေရပါတော့တယ်ကိုဗစ်ကပ်ကြောင့်ကဘာလက်ခီးသွားတွေမလာတော့တဲ့အခါစင်စခန်းတွေပိတ်လိုက်ကြပြီးလုပ်ငန်းတွေရပ်သွားပါတော့တယ်2019ခုနှစ်မှာကဘာလက်ခီးတဲ့တန်40ရှိခဲ့ရာကနေမနစ်ကလေးသိမ့်မဲ့ရှိတော်တာပါတချို့ရက်တွေမှာဝင်ငွေကကျွေးလောက်အောင်မရတော့စင်တွေလည်းအဆအစာချို့တက်လာပါတယ်တကယ်တော့စင်တွေကမိသားစုအဖွဲ့ဝင်တွေဖြစ်နေကြပါပြီစီလီကွန်ဆမက်ကအခုလိုဆက်ပြောပါလား
လက်ခောင်းဝင်คนในครอบครัวของเราค่ะเพราะว่าเราก็อยู่ด้วยกัน
มีดาสุလို့ပဲစင်တွေကိုချစ်ပါတယ်စင်နူနဲ့ကျမတို့လည်လာခဲ့တာနှစ်ပေါင်းများစွာရှိပြီလေစိုးတူကောင်းပတ်အတူတူပါပဲအခုသူတို့အလုပ်လက်မဲ့ဖြစ်နေကြတော့တခြားလုံလုံဖို့သူတို့ကိုပြစ်မထားနိုင်ပါဘူ
းစီလီပေါင်းရဲ့အမေစင်ပိုင်ရှင်ပန်စလီစပက်ကလည်းအခုလိုပြောပါတယ
်ဒါပေမဲ့ချာကိုမလို့အနာဂတ်ကျပိုင်ရင်ငါရ
စင်နေမရှိပဲကျမတို့အနာဂတ်ဘယ်လိုရှိမယ်မသိပါဘူးဒီကနေ့သူတို့ကိုကျမတို့ကကျေးဇူးတင်ရပါတယ
်ထိုင်းနိုင်ငံမှာရှိတဲ့အ ਨੇ ဆုံးစင်ကောင်းရေးတထောင်ဟာခီးသွားတွေပြန်လာတဲ့အတိုင်းအောင်တင့်ပြောတဲ့ဝင်ငွေရှိကြမှာမဟုတ်ဘူးလို့တော်ရိုင်းဘုရားမိတ်ဆွေများလို့အထိပ္ပယ်ရတဲ့အဖွဲ့ကိုထူထောင်သူအက်ဒွင်ဝီယက်ကခမန်ပါတယ်အစိုးရရဲ့အထောက်ကူမပါဘဲစင်တွေရှင်သန်ဖို့မိသားစုတွေဟာရုံးကန်ကောင်းရုံးကန်ရမယ်လို့သူကဆိုပါတယ်အစိုးရရဲ့ဌာနတွေအလိုရစေရင်ကောင်းရီ3200ကနေ4000ရှိပါတယ်တော်ထဲမှာစီရင်ကောင်းရီ3500ရှိပါတယ်ဝင်းမြေဌာနအလိုရစင်တွေကိုကျွေးဖို့မြက်ကီလိုဂရမ်ပေါင်း5သိန်းကိုပြည်နယ်အမျိုးမျိုးကိုအစိုးရက2020ကတည်းကပို့ပေးပါတယ်စင်အရင်တွေကိုဒီဌာနကကြီးကြပ်နေတာပါအက်ဒွင်ဝီယက်ကတော့အခုလိုထင်ပါတယ
် being back home now are being used for mating up there's much more possibility to mate up
and I believe စင်တွေကိုမိစ္ဆာမျိုးပွားဖို့တုံးကြပါတယ်စင်တွေကိုဝင်ဆောင်တာ22လကနေ24လရှိပါတယ်နောက်နှစ်တွေမှာစင်လေးတွေအများကြီးမွေးလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒုက္ခရောက်နေတဲ့စင်တွေပုံများလာမယ်သဘောပါပဲရေရှည်ထိန်းထားဖို့ခတ်ပါလိမ့်မယ
်ဒါပေမဲ့အစိုးရစီကဘာအထောက်ပံ့မှမရသေးဘူးလို့စီလီပေါင်းရဲ့သူ့အမေကတော့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်အလုံးလမဲ့ဖြစ်နေတဲ့အစီအစဉ်အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကနေလိုင်းတိုမီတာ30နဲ့58လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆင်နိုင်ပါတယ်မကြာခင်မှာထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများတည်င်းထက်ကသူသားနဲ့ထူးခြားဆံပြတည်င်းများအစီအစဉ်ကိုရှုစားနာဆင်ရမှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101တမောင်ဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာကြပါပါရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 night အစီအစဉ်တွေကိုလိုင်းတိုမီတာ3058အပြင်လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင့်ကွင်းနဲ့ဆက်ရအောင်ပါ။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင့်ကွင်းမှာဒီတစ်ပတ်အတွက်တရုတ်ကျွေးမီထောင်ချောက်နှကန်းဝါကိုရောက်လာတဲ့လာအိုဆိုပြီးတော့ဆွေးနွေးတင်ပြမှာပါမအင်ဂျင်နီကအကူအညီတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်ကျွေးမီထောင်ချောက်နှုတ်ခမ်းဝါကိုရောက်နေတဲ့လာအိုနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနွန်ခိုင်းဆိုတာအေဂျန်စိတ်ငြိမ်တဲ့ထိုင်းမြို့လေးတစ်မြို့ပါမဲကောင်မြေရဲ့အနောက်ဘက်ကမ်းပေါ်မှာတည်ရှိပြီးလာအိုနိုင်ငံရဲ့မြို့တော်ဘီယင်ကျန်းနဲ့မဲကောင်မြေကြောင်တန်းရေလန်းအဆက်အသွယ်ရှိတဲ့နယ်စပ်မြို့လေးလည်းဖြစ်ပါတယ်အဲ့ဒီနွန်ခိုင်းမြို့လေးကဓာတ်ဆီဆိုင်မှာလာအိုဘက်ကစီလာထည့်တဲ့သူတွေဟာကားတွေတည်းစီအပြည့်ထည့်ပြီးတဲ့အပြင်ဂါလံဘုံးတွေနဲ့ပါအပူဝယ်သွားကြပါတယ်လာအိုမှာဓာတ်ဆီဈေးတွေကြီးတယ်ဝယ်လို့လည်းမရဘူးလို့လာအိုဒရိုင်ဘာတွေကပြောတဲ့အကြောင်းကိုနီကီအေရှားရဲ့အာရှဒေသဆိုင်ရာသတင်းတောက်မာဝါမချမ်မာကာကသူ့ရဲ့တရုတ်ကျွေးမီထောင်ချောက်6လန့်ခံနေရတဲ့လာအိုဆောင်းပါးမှာရေးသားထားပါတယ်လာအိုနိုင်ငံရဲ့ဓာတ်ဆီဈေးဟာဒီနှစ်ထဲမှာ100ရာခိုင်နှုန်းထိအောင်တက်သွားပါတယ်ဒါကြောင့်လာအိုတွေဟာနှစ်နိုင်ငံဆက်သွယ်ထားတဲ့တရားကိုဖျက်ပြီးဓာတ်ဆီဒီဇယ်ဆက်ပြာအစားအစာအဝတ်အထည်တွေကိုထိုင်းရဲ့နယ်စပ်မြို့လေးနွန်ခိုင်းမှာလာဝယ်ကြတယ်တချို့ပစ္စည်းတွေကသူတို့စီမဝယ်လို့မရဘူးဝယ်လို့ရရင်လည်းဈေးရန်ကြီးတယ်လို့လာအိုရုံးဝန်ထမ်းတဦးကပြောတဲ့အကြောင်းကိုဆောင်းပါးမှာဖော်ပြထားပါတယ
်လောလောဆယ်မှာလာအိုနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းက 25.6 ရာခိုင်နှုန်းရှိနေပြီးပြည်ပကျွေးမီပမာဏက 18 ဘီလီယံရှိနေပါတယ်အဲ့ဒီအထက်မှာတရုတ်ကိုပေးဆက်စရာအကျွေးက 12.2 ဘီလီယံဖြစ်ပါတယ်တရုတ်ကိုပေးဆက်ရမယ့်ကျွေးမီပမာဏဟာလာအိုနိုင်ငံ GDP ရဲ့ 64.8% ရာခိုင်နှုန်းနဲ့ညီမျှတယ်လို့ဆိုပါရတယ်။ဒါအပြင်လာအိုအစ်မြင့်အရာရှိတွေအနေနဲ့ဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမီပမာဏဟာ 6.69 ဘီလီယံလောက်ထိရှိနိုင်တယ်။အဲ့ဒီလိုဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမီပမာဏဟာလာအို GDP ရဲ့ 35% ရာခိုင်နှုန်းရှိပြီးအများစုဟာတရုတ်ကျွေးမီတွေဖြစ်တယ်လို့ဆိုပါရတယ်။ကမ္ဘာပံကတော့လာအိုရဲ့ကျွေးမီဟာ GDP ရဲ့ 88 ရာခိုင်နှုန်းထိတောင်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။လာအိုငွေကြေးကစ်ဟာလည်းတန်ဖိုးကျဆင်းနေပါတယ်။2022ခုနှစ်ဇွန်လမှာငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို15,000ကစ်ဖြစ်ပါတယ်။မှောင်ခိုဈေးကွက်မှာတော့ဒေါ်လာကို19,000ကစ်ထိဈေးပေါက်တယ်လို့ဆိုပါတယ
်။လာအိုစီးပွားရေးအခြေအနေဟာကြာရှုံးနိုင်ငံတစ်ခုစီကိုဥတီနေပြီးလာအိုပြည်သူတွေဟာအစိုးရဘက်တကားမှအခုလိုဒေါသထွက်တာမျိုးမတွေ့ဘူးလို့ထိုင်းရင်းနှီးမြှုပ်နှံသူတဦးကနီကီအေရှားကိုပြောပါတယ်။နိုင်ငံခြားအရာငွေကြေးရောနယ်လာနေတဲ့လာအိုအစိုးရမှာနိုင်ငံခြားအရာငွေ 1.3 ဘီလီယံခန့်သာရှိတယ်လို့ခန့်မှန်းကြပါတယ်။ဒီငွေကြေးပမာဏဟာနှစ်လစာသွင်းကုန်တန်ဖိုးအတွက်သာရှိတယ်လို့ဆိုပါတယ်။ဒါတောင်ပြီးခဲ့တဲ့နှစ်ကပြန်လည်ပေးဆက်เสียရှိတဲ့အကျွေးဒေါ်လာတန်း800ကိုတရုတ်ကရှော်ပေးခဲ့လို့တက်တရာရနေတာလို့ဆိုရမှာပါ။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာပင်လယ်ကမ်းရိုးတန်းမရှိတဲ့ကုန်းပိတ်နိုင်ငံငယ်လေးဖြစ်ပါတယ်။လူဦးရေ 9.4 သန်းသာရှိတဲ့လာအိုနိုင်ငံဟာဘာကြောင့်ဒီလိုအကျွေးနွန်နေရတာလဲ။နီကီအေရှားရဲ့ဆောင်းပါးရှင်မာဝါမချမာကာကတော့တရုတ်နဲ့ကြီးမားတဲ့အခြေခံအဆောက်အအုံမဟာစီမံကိန်းကြီးတွေတည်ဆောက်ခဲ့တာဟာအဓိကအကြောင်းရင်းတစ်ခုလို့ထောက်ပြထားပါတယ်။ဥပမာအားဖြင့်ဒေါ်လာတန်းရာပေါင်းများစွာအကုန်ကျခံပြီးတရုတ်ချင်းငွေတွေနဲ့တည်ဆောက်ခဲ့တဲ့အမြန်ရထားလမ်းစီမံကိန်းတွေကြောင်းလို့ဆိုပါတယ်။နောက်တစ်ခုကတော့2000ပြည့်လွန်နှစ်တွေမှာမြေယာမသည့်အရင်နည်းစီတို့ဆိုတဲ့ကြွေးကြော်တန်းနဲ့စတင်ခဲ့တဲ့ဖွံ့ဖြိုးရေးအိုင်ဒီယာနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအလွန်အကျွံလုပ်ခဲ့တဲ့အကျိုးဆက်လည်းဖြစ်ပါတယ်။ဒါအပြင် Lao Communist Party ye loe mare siwaye si man kan gwe mure ne dollar shaba mu jat de rui chaung phi ya da lu so ba de
Germany tadin thana DW ga le Lao siwaye chi ni ha pyo le lu se se ane tha ko yauk shi ni bi banna ye kana ma chi ma de ajat de chong twe ni bi chwe mi rui ko le pyan bi ma pe sat nai daw bu lo Ogola shi ya ni ga yee tha ba de Lao ye pipa dreamy rima, the yo dreamy ga a miazo pipi, a chicken a saw only di saw dane, ye are yes tolo ye rima, a miazo, don't swag away. A coolo banai a jet de a jij yin signiare lao go, pure lem doa on besasia she de a dreary go, the yo nene, below song yet beamless or a season de lo abare. Lao, pure doa ye, the yo nene, nine ye yo siwa ye yaba. Jimare shone yin san yali melu DW ga matchap pe bare Laos ha tiyau si ga akuni rue yu de lo Vietnam si ga le akuni rue yu bare da pyin kala she mahamei phit de Russia si ga le akuni rue yu bare da chaung Laos ha twin ni window won po pi ni yong da ma ka tantaman ye shout thwe mu re ba chou ni ya de lo Laos naingan ye akae khat rue ga so bare
မကြသေးခင်ကပဲတောင်အာရှနိုင်ငံတစ်ခုဖြစ်တဲ့ဒီလီလင်္ကာနိုင်ငံဟာကြီးပကျွေးမီဒေါ်လာ50ခွန်ဘီလီယံကိုမဆက်နိုင်သွင်းကုန်တင်သွင်းဖို့နိုင်ငံခြားငွေလုံးဝမရှိတော့တဲ့အဖြစ်ကိုရောက်ရှိပြီးနိုင်ငံအနေနဲ့ကိုဒေဝါလီခံခဲ့ရပါတယ်ဒေဝါလီခံခဲ့ရတဲ့ဒီလီလင်္ကာနိုင်ငံဟာစီးပွားရေးသာမကနိုင်ငံရေးပါပြိုလဲခဲ့ရတာပါ 2022年ရုပ်နဲ့ရုရှားနိုင်ငံတွေပေါ်မိခိုအားထားလာရတဲ့အခြေစိုက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဝင်ရောက်လာတဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုရဲ့86%ရာခိုင်နှုန်းဟာတရုတ်နိုင်ငံရဲ့ယင်းနှိမ့်မြုံနှံမှုတွေဖြစ်တယ်လို့2023ဖေဖော်ဝါရီလမှာထုတ်ပြန်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့
ခင်ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း ချစ်ဆုံးလေးဆိုတဲ့တော်ရရှင်ကဒီလိုနားထောင်ရခြင်းဆိုကျမကနန်းဟွန်မှာတရင်တွေကိုနိုင်ကိုရင်နဲ့အတူချင်းကြပါမယ်ဆိုပြီးတော့အရင်ကကြားနေကြားနေအခုကိုနိုင်ကိုရင်မရှိတော့ဘူးဆိုတော့တတိတော့အတော်ရသားဗျာတဲ့ကိုနိုင်ကိုကောင်းရသူကလာပါစေတဲ့ဟုတ်ပါတယ်ဒီနေ့ပဲ Facebook မှာကိုနိုင်ကိုတက်ပုံနေပြန်ပြတက်လာလို့ကြည့်နေမိပါသေးတယ်တော်ရရှင်နေ့စဉ်သတင်းပို့နေတဲ့သူကိုတော်ရရှင်နေ့သတိရမယ်ဆိုတာမှတ်ပါတယ်နော် ကျွန်တော် UN ကိုဘယ်လိုတိုက်ရိုက်ဆက်သွယ်လို့ရနိုင်လဲလို့မေးလာတဲ့တော်ရရှင်တယောက်ကိုတော့အီးမေးလ်လိပ်စာရှာပြီးတော့ပေးပို့လိုက်ပါတယ်နော်အီးမေးလ်လိပ်စာက inquiries2@un.org ဖြစ်ပါတယ်စလုံးပေါင်းက inquiries2@un.org ဖြစ်ပါတယ် ဒီရွေးကပေးစာများအစီအစဉ်ကိုရေးလာတဲ့အစာရေးထဲမှာအများစုကတော့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်။မောင်တန်းဆိုတဲ့တော်ရရှင်ကတော့ဒီလိုအခြေအနေတွေကိုကမ္ဘာကြီးကဘာကြောင့်ထိုင်ကြည့်နေတာလဲဆိုပြီးတော့မေးခွန်းထုတ်လာပါတယ်။ကြီးနိုင်ငံချင်းလှုပ်တာကိုကမ္ဘာကြီးကလက်ပတ်ကြည့်နေကြတာအားဝမ်းမိပါတယ်။နျူကလ িয়ার လည်းနဲ့စစ်ပေးလို့ရရင်အပေါင်းမှာကင်းဝေးကြပါစေ။ဒါကတော့ကမ္ဘာမှာဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်။ Now tap Dora Shintia, to got a Maguida and Dida Diga, the Lisa Dijan and Saye Lavari. Through Dida Majonia, the Pansi Muri, Taikai Muri, Nebatebra, the Dora Shinhi Lavari.
Maguida and Dida Di Nama Mune, Dunlomen, Giama, Yaji and Ali Party went Uya Neye. PDF Nessa De, so we got Yada Uya Neye. Suzuwang Ne in a Longo, Anna Dain Sidaka, Layout Chibi Dovare. The Chapan Cantare, Yada Gule. Tonan Tonigani Ninase and Yumu Chamabare. Yagule and Ekaubi Anadin Sitane Yeri Wene Shibare. The Rimbore Dugule Pama Chawadide. The Rimidiagani, the Rimpopiara, Matuyalu, Vioye, Yamabiga, Biza, Seasonani, Bibulayabare, Kamya.
Titora Cinema, Yagule and Ekaubio Anadin Sitane Yerika, Wene Shidesra, Tomorrow D. ပပေးတဲ့ကိုရနိုင်ကလည်းအငေးကောက်တယ်ဆိုတာဘာလဲလို့မေးလာတယ်လို့ကျမလည်းသိပြီးတော့ဒီစကလုံးကိုမကြဘူးလို့သဘောမပေါက်ပါဘူးเนาะဒါမဲ့လေဒီတော့ရှင်ရေးလာလို့ကျမလည်းဒါဒီလေးစကားလားဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်အညိုးထားရလို့များဆိုသလားဆိုပြီးတော့လည်းတွေးနေမိပါတယ်ရှင်ဒါမကွေးတိုင်းကမ်ဘလူမျိုးကအခြေအနေဖြစ်ပါတယ်နောက်ထပ်တော့ရှင်တရားကတော့စကိုင်းတိုင်းကရေးလာတယ်တော့ရှင်မှာကမ်ဘလူမ
ကျွန်းလာကောလင်းဝင်းတို့ပင်လယ်ဘူးတစ်ဆယ်စရှိတဲ့မြို့နယ်များကလာကူရတာပါဒီကာလမှာကျမ်းမိုင်ထဏကအလုံးမဖြစ်ပါဘူးဘသူကမှလည်းဆင်းကိုမသွားကြပါဘူးကံဘလူဆေးုံမှာအရေးပေါ်ထိခိုက်လူနာကိုဗစ်လူနာသာရှိပြီးပြည်သူစောင့်ရှောက်မဲ့ဆရာဝန်သူနာပြုမရှိပါဘူးနန်းစီဒီအမ်တချို့ဆရာဝန်တွေပြန်လာပေမဲ့အကုန်မရှိလို့လုပ်ငန်းမလဲပတ်ပါဘူးဒေသခံတွေကပုဂ္ဂလိကဆင်းကိုပဲအားထားနေရတာပါ ဆေးရုံကိုလုံငန်းလိုင်စင်စစ်တာအကြောင်းပြပြီးဝင်စစ်ပြီးပိတ်ခိုင်းပါတယ်အဓိကသူတို့ရွေချက်ကတော့ဆေးရုံပိုင်ရှင်ရဲ့အမျိုးသမီးကဆရာဝန်စီဒီအမ်ဖြစ်ပြီးရှောင်နေရတာရဲ့သူ့ရောက်ခမကအန်အယ်ဒီကိုယ်စားလှယ်ဖြစ်နေလို့တော့သုံးသက်ရပါတယ်လွှတ်တော်ကိုယ်စားလှယ်ဆရာဝန်မတို့ရှောင်နေပေမဲ့ဆေးရုံလက်ပတ်နေတာကိုမကျေနပ်လို့ထင်ရပါတယ်တခြားပုဂ္ဂလိကဆေးရုံရှိပေမဲ့မပိတ်ခို
ရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်။ဒါရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။နာမည်ဆန်းဆန်းသတိရတဲ့အခါတိုင်းဆိုပြီးတော့ရေးလာတဲ့ဒါရှင်တယောက်ကတော့သူကမေးလာတာပါ။သူကစာရေးရုံနဲ့ရေးတာမဟုတ်ပါဘူး။မေးလာတာပါ။
အန်နီတို့ရေးမြမပြည်မှာကုံစင်းလုံးတွေတလောက်တက်နေတာကျမတို့ပြည်သူတွေဘာများလှူစားရမှာလဲရှင်မကြားဘူးတာကြားနေရတယ်မြုပ်သီး30သောင်း2000ကျစီ30သောင်း1000ကျကုံစင်းလုံးတွေကတက်နေတာကျမတို့ပြည်သူတွေဘာတွေလှူစားရမှာလဲရှင
်မြမနိုင်ငံမှာကုံစင်းလုံးတွေဘာလို့အလောက်တက်နေတာပါလဲတဲ့ဟုတ်ကဲ့ကုံစင်းလုံးတက်တာကတော့တကဘာလုံးဖြစ်ပါတယ်နော်အမေရိကန်ပြည်ထောင်စုမှာလည်းဒီစားကုန်တွေစအထူးတက်ပါတယ်ဓာတ်ဆီတွေလည်းအထူးတက်ပါတယ်ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကဝင်ငွေနဲ့နည်းနည်းခံထားတယ်လို့ပြောရပါမယ်နော်မြန်မာနိုင်ငံမှာတော့ဒီလိုကုန်စင်းလုံးတွေတက်နေတဲ့အတွက်ကြောင့်မလို့ဒီလကလည်းပုံမှန်မရရှိနေတဲ့အနေအထားမှာတို့ရရှိနေမြန်မာနိုင်ငံကပြည်သူအများစုဒုက္ခရောက်ကြရတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာနေစဉ်ဆောင်းဝေးနေအထူးဒုက္ခရောက်ရတဲ့အတွက်ကြောင့်မလို့နေကနေပြီးတော့နိုင်ငံသားထွက်ပြီးတော့ဝင်ငွေရတဲ့အလုပ်လုပ်ချင်ပါတယ်ဆိုတော့ကြံရမရကျမတို့စီကိုစာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဂျပန်သွားချင်ပါတယ်တဲ့
တခုလောက်ကူညီပေးနိုင်မလားဂျပန်စာတန်တန်းတက်ပြီးစိတ်ချရတဲ့အေဂျင့်တွေနဲ့အလုပ်သွားလုပ်ချင်လို့ကူညီပါနော်သတင်းမီဒီယာတွေသိပါတယ်ယုံကြည်စိတ်ချရတဲ့အေဂျင့်တွေနဲ့ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါအလိန်ညာတွေနဲ့တွေ့မှဆိုလို့တောင်းတူလေသမားတောသားမို့လို့ပါဗျာပြပအလုပ်ထွက်လုပ်ချင်လို့ကူညီပါနော်မြန်မာပြည်တွင်းမှာဘလို့မှအဆင်မပြေလို့ပါဗျာ
ဟုတ်ကဲ့ပါဒီလိုသွားရှင်နေမကြာခဏနိုင်ငံသားကိုသွားခြင်းတဲ့အတွက်ကြောင့်မလို့နေလန်းကောင်းလေးများရှင်ပေးပါဆိုပြီးစာရေးကြတဲ့စာတွေကိုမကြာခဏရရှိပါရနော်ကျမတို့ကလည်းသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကိစ္စတွေနဲ့ဘလို့မှမအက်ဆက်ဘဲနဲ့အကူအညီမပေးနိုင်ပါဘူးလို့ပဲဒီတစ်ခါတော့ပြန်ချားခြင်းပါတယ်ကျမအများသောအဖြစ်လဲအဲ့လိုစာမျိုးတွေကိုတော့ပြန်ချားမနေတော့ပါဘူးဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းကြက်တဲနေတဲ့အခြေအနေကိုရေးလာကြတဲ့စာတစ်စောင်ဖြစ်တဲ့အတွက်ကြောင့်မလို့အခုလိုဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့အကောင့်ကိုမဖော်ပြပါနဲ့လို့ရေးလာသေးတာပါသူကတော့ရန်ကုန်မှာကြုံတွေ့နေရတဲ့နေ့စဉ်နေထိုင်မှုအခက်အခဲတခုနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ
် VOA ခင်ဗျာအကောင့်မဖော်ပြပါနဲ့ရန်ကုန်တိုင်းတောင်ဥက္ကလာပမှာအခုတလော EPC နေသားဝန်ထမ်းတွေရက်ွက်သေးဝင်ပြီးတောင်းညံ့နေပါတယ်။ ရက်ွက်တွေကတချို့အိမ်တွေကိုမီးလိုက်ဖြတ်နေတာပါ။အဲ့လိုသူတို့မီးဖြတ်မယ်လို့လုပ်တဲ့အိမ်ကလည်းမီတာကဆောင်ထားတဲ့အိမ်ဖြစ်နေပြန်ပါတယ်။လာတဲ့ဝန်ထမ်းကလည်းစာရွက်စာရန်အပြည့်စုံနဲ့ပါပဲ။ဒါပေမဲ့သူတို့စာရွက်ထဲမှာမီတာကဆောင်ပြီးကြောင်းဘာလို့ပြမထားသလဲဆိုတာပါပဲ။ EPC ရေတေချာစီစစ်ကြပါအောင်လို့ပြောချင်ပါတယ်ခင်ဗျာ။
EPC ကိုတေချာစီစစ်ပါအောင်လို့ပြောပေးပါတယ်ဒီသောရရှင်တေချာမှလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဒီ EPC နဲ့ပတ်သက်ပြီးတော့ပဲဒီသူတို့မီတာကားတွေအများကြီးဆောင်ရတဲ့အကြောင်းကိုရေးလာတာပါအတိအကျကိုတော့ကျွန်မအမှတ်ချက်တွေအများကြီးလိုက်ဖတ်ပြီးတော့တေချာရကလုံးနေမမှန်မိတော့လို့တေချာမပြောပြနိုင်တာဖြစ်ပါလိမ့်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါလိမ့်ရှင်အားလုံးအတွက်ပုံမူကောင်းမွန်အဆင်ပြေအနည်းကင်းပေးရှင်တဲ့တရင်တစ်ပတ်ဆောင်းနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးလေးရန်နေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဧတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်းငွေလေးညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြတင်းထဲကတူတာအစီအစဉ်အလဲရောက်ပါပြီနိုင်ငံတကာတင်းငွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီတင်းငွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ပဟုတုတရစေဖို့အမညညလွင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာပေါ်မှာဒီမိုကရေစီစနစ်ကျင့်သုံးအုပ်ချုပ်နေတဲ့နိုင်ငံတွေအကြောင်းပြောပြပေးထားပါတယ်ရှင်
လွတ်လပ်ပြီးတရားမျှတမှုရှိတယ်ဆိုတော့ဒီမိုကရေစီအုပ်ချုပ်မှုရန်နေရာစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စည်းမျဉ်းနဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာမှ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ
အများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လိုက်မှုရှိတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာကွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။လေလာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်မတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်။လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေလာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိပ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden,New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။ Scandinavian နိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်းတွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ Taiwan, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်းမှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကဘာကအမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအင်္ဂလိပ်ချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစင်မှာတွေ့နိုင်ပါတယ်ရှင်။
မညညလွင်တင်ဆက်နေတဲ့သတင်းထက်ကတူတာအစီအစဉ်ကိုကြားခဲ့ရတာပါရှင်။ခုတော့ထူးခြားဆက်မြသတင်းညအစီအစဉ်မှာကိုငင်းချမ်းနဲ့မခင်ဖြစ်တွေတို့ကစူးစီးတင်ဆက်ထားပါတယ
်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာ James Bond ရုပ်ရှင်အနည်း60ပြည့်အထိမ်းအမှတ်ကဘာအကြီးဆုံး Comics ပြောင်းမှုကင်းဝင်ကဘာကြီးတစ်ခုကိုဖန်တီးထားပါတယ်။အမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ဂျင်ဘက်ချာကတော့လမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြပကြီးပုံတွေနဲ့လိုက်ဖာနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်အမေရိကန်ပြည်တော်စုအီနွိုင်းပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာဂျင်းစပွန်ရုပ်ရှင်အနည်း60ပြည့်အထိမ်းအမှတ်ကဘာအကြီးဆုံးကွန်မစ်ပြောင်းမှုခင်းဝင်ကဘာကြီးတစ်ခုဖန်တီးထားပါတယ်ကဘာကျော်ဝတ္ထုဆက်ကောင်လှုပ်ဝဲ6လရေးသမားJames Bond ရဲ့မျက်နှာပုံစံတွေနဲ့ပြောင်းရင်းကြီးကိုဖန်တီးတိဆောက်ထားတာဖြစ်ပြီးနှစ်စဉ်တစ်နှစ်နဲ့တစ်နှစ်ပုံစံမတူအောင်ခေါင်းစဉ်ပြောင်းပြီးဆောက်လုပ်လေရှိတယ်လို့ Richardson စွန့်စားကန်ချန်ပိုင်ရှင်တဦးဖြစ်သူ George Richardson ကပြောပါရယ်ပြောင်းမှုခင်းဝင်ကဘာကြီးဟာ28ဧကကျယ်ဝန်းနဲ့ခြံထဲမှာတိဆောက်ထားတာဖြစ်ပြီးအထက်ကရှောက်လန်းတွေရဲ့အရှိကတော့10မိုင်လောက်ရှိပါတယ်ဒီဝင်ကဘာကြီးပြီးခဲ့တဲ့စနေနေ့တုန်းကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီ site ခင်းကို GPS တပ်ဆင်ထားတဲ့ထွန်စက်နဲ့တခါတည်းပဲဒီ James Bond အယုတ်တွေထွက်အောင်အပင်တွေကိုမျိုးစေဘဝကတည်းကအသေးစိတ်ပုံသွင်းစိုက်ပျိုးခဲ့တာပ
ါအမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ Jim Batra ကလမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြပကြီးပုံတွေနဲ့လိုက်ဖာနေပါတယ်အီတလီနိုင်ငံပုံပေမီးတောင်ပောက်ကွဲမှုကနေမပြည့်စည်ပဲကျန်နေခဲ့တဲ့မှန်စီကြွေပြအမှုပညာလက်ရာတွေကို2013ခုနှစ်မှာပြန်လည်ရှာဖွေတွေ့ရှိခဲ့တာကိုမြင်ခဲ့ပြီးတဲ့နောက်တော့လမ်းမပေါ်တွေမှာဂျိုင်းကွက်တွေကိုလိုက်ဖာဖို့အကြံရခဲ့တာပါသူဟာလမ်းပေါ်ကအမှုပညာရှင်တယောက်ဖြစ်လာဖို့မရည်ရွယ်ခဲ့ပေမဲ့လမ်းပေါ်ကအပေါက်တွေကိုလိုက်ဖာတဲ့အတွက်တခြားသူတွေကသူ့ကိုလမ်းပေါ်ကအမှုပညာရှင်တယောက်အဖြစ်သတ်မှတ်ခေါ်ဆိုကြတယ်လို့ဘက်ချာကပြောပါတယ်သူ့မှန်စီပကြီးပုံတွေထဲမှာကြောင်ပုံကလေးတွေအချင်းတုပ်ပုံကလေးတွေကအစအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဝေဖန်တဲ့နိုင်ငံရေးစာသားတွေလည်းပါဝင်ပါတယ်။အခုအချိန်ထိတော့မှန်စီပကြီးပုံပေါင်း103ခုလောက်ဖန်တီးထားပြီးတော့အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာလည်းဒီလိုပကြီးပုံလေးတွေဖန်တီးဖို့အတွက်တစ်လကြာရောက်နေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံ
န်ဘန်ကောက်မြို့ကဟိုတယ်တစ်ခုဟာကမ္ဘာအကြီးဆုံး Negroni Cocktail ရက်ကိုဖန်တီးပြီးဒီနေ့ကမ္ဘာစံချိန်တင်တင်လိုက်ပါတယ်။အီတလီ Cocktail ရက်တစ်မျိုးဖြစ်တဲ့ Negroni ဟာဂျင်အရက်နောက်အီတလီအရက် Campari နဲ့အီတလီဝိုင်တစ်မျိုးဖြစ်တဲ့ Rosso Barmosto ကိုရောစပ်ဖန်တီးထားတာပါ။ဘန်ကောက်မြို့မှာရှိတဲ့ Kimpton Malay Hotel မှာစံချိန်မြောက်ကျင်းပတဲ့ Negroni Cocktail သတင်းပတ်မှာဖန်တီးခဲ့တဲ့ဒီ Cocktail ဟာလီတာ630ကျော်ရှိပြီးဖန်ခွက်ပုံစံဖန်တီးထားတဲ့ရေခဲပုံးကြီးတစ်ခုထဲမှာပြုလုပ်ခဲ့တာပါ။ဒီပုံးကြီးကတော့အတွင်းကအကြည်အောင်ပလတ်စတစ်ပုံးဖြစ်ပြီး6ပေနီးပါးမြင့်တယ်လို့4ပေခွဲနီးပါးအကျယ်ရှိပြီးဒိနာပက်လေကရေခဲတုံးတွေအုပ်ထားတဲ့အတွက်အလေးချိန်ပေါင်း880ကျော်လေးပါတယ်။အရင်ကစံချိန်ဟောင်းဖြစ်တဲ့904လီတာကိုကျော်လွန်ပြီးတော့633လီတာကျော်ရှိတဲ့ကော့ကတေးကြီးကိုဖန်တီးပြီးကမ္ဘာစံချိန်တင်လိုက်တာပါ။ဟိုတယ်အနေနဲ့အခုလိုပြုလုပ်ခဲ့ပြီးတဲ့ကော့တေးကိုလာမယ့်ရက်အတွင်းမှာကုန်အောင်ဖြတ်ချီမှာဖြစ်တယ်လို့ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကဒိုင်လူကြီးတူကပြောပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သဘာဝသမိုင်းပြတိုက်ကခေါင်းနှလုံးနဲ့လက်ကလေးတစ်ကောင်ဟာအသက်25နှစ်ပြည့်သွားပြီးတော့ကမ္ဘာအသက်ကြီးဆုံးခေါင်းနှလုံးနဲ့လက်ကလေးဖြစ်လာတယ်လို့ဒီပြတိုက်ကလက်ကလေးကိုစောင့်ရှောက်သူအန်ဂျယ်လီကာဘိုကွင်းကပြောပါတယ်အကြောင်းကတော့တောထဲမှာဆိုရင်ခေါင်းနှလုံးနဲ့လက်ကလေးဟာသူ့ကိုရံပြူးမဲ့သူတွေကိုရှောင်ရှားဖို့အတွက်သူ့အခွန်ထဲကိုခေါင်းနှလုံးတစ်ပြိုင်တည်းမဝင်နိုင်တဲ့အတွက်အချိန်မတိုင်ခင်သေဆုံးရလေရှိပါတယ်။ Janice လို့နာမည်ပေးထားတဲ့ဒီလက်ကလေးဟာခေါင်းနှလုံးအပြင်နှလုံးနှစ်ခုနဲ့အဆုတ်နှစ်စုံပါပေမဲ့လည်းအစာချေစနစ်ကတော့တစ်ခုပဲပါဝင်ပါတယ်။ခေါင်းနှလုံးပဲရှိတဲ့အတွက်လည်းကွဲပြားတဲ့စိတ်အခြေအနေနှစ်ခုရှိပြီးတော့အစာအသောက်တွေမှာလည်းအကျိုက်မတူတာနဲ့စိတ်တဘောရမတူတာတွေကြောင့်လမ်းလျှောက်ရမှာလဲဘယ်ဘက်ကိုသွားမလဲဆိုတဲ့အချိန်အခါမျိုးတွေမှာပြိပခါဖြစ်လေရှိပါတယ်။ဒါကြောင့်လဲဒီလိတ်ကလေးကိုပက်လက်မလန်သွားအောင်အမြဲတမ်းစောင့်ကြည့်နေရပါတယ
်။ခုကြားခဲ့ရတာကတော့ထူးခြားဆန်းမြတ်တဲ့မြတ်အစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပတ်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်။ Elizabeth ဘီမာဂျီရဲ့စာပနာခါနာကိုလည်းရောက်ဖို့အတွက် American သမ္မတ Joe Biden နဲ့သမ္မတ Jill Biden တို့ဟာလန်ဒန်မြို့ကိုရောက်ရှိနေကြပါပြီ။သမ္မတ Biden နဲ့ဇနီးတို့ဟာစနေနေ့နောက်ပိုင်းမှာရောက်ရှိခဲ့တာပါ။တနင်္လာနေ့မှာကျင်းပမဲ့ဇာတ်ခါနာကိုတယောက်ဖို့အတွက်ရာနဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေဟာပြည်ထောင်နိုင်ငံကိုရောက်ရှိနေကြပါတယ်ပြည်ထိပ်ပြည်မာကြီးကွယ်လွန်တဲ့အချိန်မှာကိုလိုနီစနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ကျွစနစ်တွေပေါ်အရေးယူဆောင်ရွက်ဖို့ဌာနတိုင်းသားတွေပေါ်ဖိနှိပ်ခါခဲ့တာတွေအတွက်တုံ့ပြန်ဆောင်ရွက်ပေးဖို့တောင်းဆိုလာတွေကယခင်ကိုလိုနီနိုင်ငံတချို့နဲ့တနသဟာယအဖွဲ့ဝင်နိုင်ငံတချို့မှာဖက်ပေါ်လာနေပါတယ်ကနေဒါကနေဩစတြေးလျနယူးဇီလန်ထိကရစ်ဘီယံတိုင်းပြည်တွေပေါ်ဝင်ကိုလိုနီဖြစ်ခဲ့ရတဲ့တိုင်းပြည်တွေမှာကိုလိုနီဒဏ်ဒါချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီးနိုင်ငံတော်အကြီးအကဲဖြစ်ထားရှိရတဲ့ဘီယင်စနစ်ကိုဖယ်ရှားဖို့တောင်းဆိုလာကြပါတယ်ပြည်ထောင်ပြမာကြီးဒုတိယမြောက်အလစ်ပက်ထာသူမမကွယ်လို့မီနောက်ဆုံးနှစ်တွေတွင်သူမရဲ့သားဖြစ်သူ Charles ကိုထိနှက်အယိုက်ရာဆက်ခံဖို့အတွက်တာဝန်တွေလွှဲပြောင်းပေးဖို့ပြင်ဆင်လာခဲ့တာဖြစ်ပါတယ်ပြေမာကြီးဟာသူမရဲ့အသက်အရွယ်ကြောင့်ကျန်းမာရေးကြောင့်ဒါမှမဟုတ်သူမကွယ်လွန်မှုတဖြည်းဖြည်းနီးလာပြီဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းတော်ဝင်မိသားစုတွင်ပြင်ဆင်မှုတွေကိုသေချာလှုပ်ဆောင်လာခဲ့ပြီးသားဖြစ်သူတတရမြောက်ချားစွင်ကိုနိုင်ငံတော်ဝင်တွေပို့ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးကြီးတွေခက်ခက်ကြားရောက်နေတဲ့အတွက်တလားတောင်မရှိသေးတဲ့အချိန်အတွင်းမှာစရုပ်ရကျိတ်ဖြစ်မြန်မာသားမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ဆင့်ခေါ်သတိပေးလိုက်ပါတယ်မြန်မာသားမကြီးဦးအောင်ကျော်မို့ကိုခုလိုခေါ်ယူကောက်ွက်တာလိုက်တာလည်းဖြစ်ပါတယ်မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားရာနေစားမှာခုလိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါတယ
်တင်းအချင်းချုပ်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်းဖန်အင်ဂျင်နီယာတွေကတော့ Cornelius Turner နဲ့ Tiang Wang တို့ဖြစ်ပါတယ် VOA American အတန်းရဲ့ဒီကနေ့ညဖက်9နာရီနဲ့10နာရီဒီစီစဉ်တွေကို line တိုမီတာ30နဲ့51နဲ့ line လိုက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.